ယူကရိန်းနိုင်ငံအတွင်းရုရှားစစ်တပ်ရဲ့ရုံမှရက်ဆက်တဲ့လုပ်ရတဲ့ကြောင့်ရုရှားနိုင်ငံကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေထုတ်ပယ်ပြစ်ဖို့ G7 ဆက်မှုထိပ်သီး9နိုင်ငံကဒီကနေ့တောင်းဆိုလိုက်ကြပါတယ်။အခုချိန်ဟာရုရှားနိုင်ငံကိုလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေရက်ဆန်းပြစ်ဖို့အချိန်တန်ပြီလို့G7 အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကကြေညာချက်ထုတ်ပြန်လိုက်တာပါ။ယူကရိန်းနိုင်ငံဘူရှာမြို့မှာရုရှားတပ်ဖွဲ့တွေကအရသားတွေကိုစနစ်တကျကြိုတင်စီစဉ်ပြီးပြစ်ခတ်တပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေထွက်ပေါ်ပြီးတဲ့နောက်ရုရှားကိုလူ့ခွင့်ရေးကောင်စီကထုတ်ပြစ်ဖို့တောင်းဆိုမှုတွေထွက်ပေါ်လာနေတာမှာရုရှားကိုထုတ်ရေးမထုတ်ရေးကုလသမဂ္ဂအထွေထွေညီလာခံကဒီကနေ့ဧပြီလ9ရက်နေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ရုရှားကိုယ်တိုင်ကကျူးလွန်နေတဲ့အခွင့်အရေးချိုးဖောက်မှုတွေနဲ့ယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့ထိုးစစ်အတွက်အရေးယူရေးဆိုင်ရာဆုံးဖြတ်ချက်တွေကိုရုရှားကဗီတိုအာဏာသုံးပယ်ချလို့မရအောင်ရုရှားကိုလုံခြုံရေးကောင်စီအဖွဲ့ဝင်အဖြစ်ကထုတ်ပြစ်ဖို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကလည်းအစောပိုင်းကတောင်းဆိုထားပြီးဖြစ်ပါတယ်။ဘရပ်ဆဲလ်စ်မြို့မှာကျင်းပနေတဲ့ NATO အဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေရဲ့ဆေးဝါးဝဲပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးနေကြတဲ့ G7 နိုင်ငံကြီးဝန်ကြီးတွေကတော့ယူကရိန်းနိုင်ငံအတွင်းကျူးလွန်ခဲ့တဲ့ရုံမှရက်ဆက်မှုတွေအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေနဲ့အရက်ဖက်အဆောက်အဦတွေကိုဖျက်ဆီးခဲ့သူတွေအနေနဲ့ထိုက်တန်တဲ့ပြစ်ဒဏ်ကိုခံကြရမယ်လို့ပြောပါတယ်။ဒါအပြင်စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုလည်းကြိုးစားထောက်ခံကြောင်းG7 နိုင်ငံကြီးဝန်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ။